မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တော်ရဲမှာပိတ်မိနေတဲ့ကချင်စစ်ဘေးရှောင်ဒေသခံတွေကိုအ мян ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့စန္ဒာဖော်ထုတ်ခဲ့ကြပါတယ်။မနေ့ပိုင်းမှာကချင်ဒေသခံတွေကမြို့ထဲမှာစီတန်းလှည့်လည်စန္ဒာဖော်ထုတ်ခဲ့ပေမဲ့တပိတ်စခန်းဖွင့်မဲ့အစီအစဉ်ကိုတော့အာဏာပိုင်တွေခွင့်မပြုခဲ့ဘူးလို့တပိတ်စခန်းဥဆောင်ကော်မတီဝင်တွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကုန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တွင်းကကချင်လူငယ်တွေကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေမိချင်းနှမ်းမျိုးတွင်ဆန္ဒဖော်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စခန်းဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်မနေ့9နာရီ10နာရီကနေစတင်ပြီးမှကချင်ပြည်သူလူထုခမန်းချေကတော့3000မီပါလောက်ရှိတယ်လို့ခမန်းပါတယ်မနောကွင်းမှာစုစည်းပြီးမှမြန်မာတပ်မတော်ရဲ့စင်ထန်တဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက် 2000 ကျော်ယနေ့အချိန်မှာအသက်အန္တရာယ်ဆန္ဒရိတ်ခါလူသားချင်းစာနာထောက်ထားမှုအကူအညီမရှိဘဲနဲ့တိတ်လောင်ခံနေရတဲ့အတွက်ကြောင့်မို့ဒီစစ်ကဲအချင်းပြည်သူဒုက္ခတွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ကူညီအားလုံးလဲလဲလဲလဲထားပြီးမှကျွန်တော်အများဆုံးကယ်ထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးစံတာပြမှုကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါပြီ။အခုညနေပိုင်းမှာကတော့ကျွန်တော်တို့ကချင်လူငယ်ထုတွေဦးဆောင်ပြီးမှ The Big Scan ကိုဖွင့်သွားပြီးမှကျွန်တော်တို့စံတာပြထုတ်ပေါ်သွားမှာဖြစ်ပါတယ
်။စာနာဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုစာနာရိတ်ကထောက်ပါရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလစ်လူမရှုရေးနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလည်းနှုတ်ဆက်မနေဘူးစီတန်းလှည့်လည်တောင်းဆိုခဲ့တာပါဒီမနေ့ပိုင်းမှာမြို့တွင်းစီတန်းလှည့်လည်ဆန္ဒဖော်ထုတ်ခဲ့ရမှာအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်မှုတွေမရှိခဲ့ပေမဲ့ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖူးလင်းသွားမဲ့စီစဉ်အတွက်အာဏာပိုင်တွေကခွင့်ပြုချက်မပေးဘဲတားဆီးမှုတွေပြုလုပ်လာနေပါတယ်ဒီအခြေအနေကိုတော့ဥလွမ်းဆောင်ကအခုလိုဆက်ပြောပါတယ်
နောက်ဆုံးအချိန်လေးကတော့ရေးတွေကပတ်နေကျွန်တော်တို့ဝိုင်းရပေးတယ်ခုမြို့နယ်ရေးစခန်းကိုကျွန်တော်တို့ဥဆောင်ကော်မတီချုပ်တွေကညှိနှိုင်းတယ်ခုကတော့ဝန်ကြီးချုပ်ပူဇော်ဆိုပြီးမှတို့ခုမပြုတ်ပါဆိုပြီးမှစာလာချပေးတယ်လို့ကြားသိရပါတယ်ဗျကျွန်တော်တို့ဥဆောင်ကော်မတီတွေစီဝဲဆိုင်ပြီးမှဆက်ဆက်တော့မယ်ဆိုတာတော့ကျွန်တော်တို့ပြန်ပြီးမှဆုံးဖြတ်မှာဖြစ်ပါတယ
်လူငယ်တွေကနေတပိတ်စခန်းဖွင့်လွှဲသွားမယ်စီစဉ်အတွက်တပိတ်ဥဆောင်ကော်မတီတွေကနေဆင်းရွေးပြီးမှတပိတ်ထားတဲ့မထားတဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ်ဧပြီလအတွင်းတပ်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIU တို့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဒေသနှံ့ကဒေသခံပြည်သူတွေစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေကိုတော့ဥလွမ်းဆောင်ကအခုလိုဆက်ပြောပါရစေ။
ကျွန်တော်တို့ဒီတနိုင်းဒေသအောင်လော့ဒေသဘက်မှာပေါ့နော်1800ကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်။ပြီးကမိုင်းမြို့နယ်ဘက်ကလိုင်နောင်းခုဘက်မှာလည်းလူအယောက်100ကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်။ဒီအင်ဂျင်နီယာဟိုတောင်ဝင်ဘက်မှာလည်းလူတွေရှိနေတဲ့တော့ကျွန်တော်တို့သိရပါတယ
်။ကချင်ပြည်နယ်ဖကတနိုင်းကမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လော့ဒေသကစုံဒေသနဲ့အင်ဂျင်နီယာဒေသတွေမှာတမတော်ကနေနိုင်မြေရှင်းလင်းလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူ 9,000 လီပါထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အလားတူမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မြစ်ဆုံကျေးရွာအုပ်စုဂွေထောင်ကျေးရွာမှာ၃ရက်ကြာပိတ်မိနေတဲ့အင်ဂျင်နီယာဒေသခံတရာကျော်ကိုမနေ့ညဘက်မှာအကူအညီပေးရေးဖွဲ့စည်းတွေကနေတွားရောက်ခေါ်ထုတ်နိုင်ခဲ့တယ်လို့ကချင်ငင်းချမ်းရေးကျူရော့ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်။
မကဲနနိုင်လောက်မှာကချင်ပြည်နယ်ဆွေရယုံမှာစီဝေးလုပ်ပြီးတော့မှ MCC လို့ခေါ်တဲ့ဒိုင်းကနာပေါင်းဆိုအတင်းတော်ဆရာတော်တွေသူတို့ PCG လည်းပါပြီးတော့မှကွေထော်မှာရှိတဲ့ဒူပေါင်းတရာကျော်ပါလေစိတ်ဆုနေတဲ့အားကိုတွားရောက်ခေါ်ယူဖို့အတွက်ခွင့်ပြုချက်ရရှိခဲ့တယ်လေမနေ့ကခုနှစ်နာရီရှိနေတော့တော့မှတစ်ဖက်ကန်းကိုပြန်ကူးနိုင်ပြီးတော့မှအခုတန်ဖဲရွာပါအဲ့မြစ်ဆုံအထက်နားမှာပါလေအဲ့မှာစစ်ဆောင်စခန်းပြားယူဖွင့်ထားတဲ့နေရာမှာကက်သလစ်တွေရဲ့ဖျားချောင်းဝင်းထဲမှာပဲအားလုံးစုထားတယ်ဗျ
ပြီးခဲ့တဲ့ဧပြီလ26ရက်နေ့မှာလဲတပ်မတော်နဲ့ KIA တိုက်ပွဲတွေကြောင့်အင်ဂျင်ယာမြို့နယ်တွင်းကအင်လော့ရန်၊ကွေထောင်၊အင်္ဂလန်ကောင်းစားတဲ့ကျေးရွာဆယ်ရွာကပြည်သူစောင်းကျော်ဟာမြစ်ဆုံတဲ့တန်ဖဲရွာကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်။အင်ဂျင်ယာဒေသဘက်မှာတိုက်ပွဲတွေကြောင့်မြစ်ကြီးနားမြို့ကိုဆွတ်ပြေးလာတဲ့ဒေသခံတွေကိုမြောက်ပိုင်းတန်းစစ်ဌာနချုပ်ပြူဟာမှုကနေမနေ့ကတွားရောက်တွေ့ဆုံခဲ့ပြီးတပ်မတော်ဘက်ကပြည်သူတွေအသိပေးကြေညာချက်လက်ကမ်းစာဆောင်တွေဖြန့်ဝေခဲ့ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ထဲမှာဧပြီလတွင် KIA ခြေပြုနေရာတွေဖြစ်တဲ့ဖန်ကားမြို့နယ်မန်ဝဲဒေသကိုတပ်မတော်ကနေနေမင်းရှင်းလင်းသိမ်းပိုက်ခဲ့ပြီးအောင်လော့ဒေသ၊ကစုပ်ဒေသနဲ့အင်ဂျင်ယာဒေသတွေမှာတပ်မတော်ကနေဆက်လက်နေမင်းရှင်းလင်းနေတယ်လို့ KIA နဲ့မပတ်သက်မဆက်နွယ်သူတွေစိုးရင်စရာမရှိဘဲအိမ်ပြန်နိုင်တယ်လို့အဲ့ဒီလက်ကမ်းစာဆောင်ထဲမှာဖော်ပြထားပါတယ်။အလားတူ KIA ကချင်းလွတ်လပ်ရေးဖွဲ့ဘက်ကလည်းတိုက်ပွဲကြောင့်နေအိမ်ကနေထွက်ပြေးပြီးစစ်ဘေးရှောင်နေရတဲ့ကချင်ပြည်သူတွေကိုစိတ်ဓာတ်မကျပဲကြုံတွေ့နေရတဲ့ဒုက္ခတွေကိုသီးခံပြီးကြော်ဖြတ်ကြဖို့ KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်မာလကဧပြီလ28ရက်နေ့မှာစာရဆောင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ